မြန်မာအရေးအဓိကပါဝင်ပတ်သက်သူတချို့တက်ရောက်တဲ့စီဝေးတစ်ခုကိုအင်ဒိုနီးရှားကခမတ်ထလုတ်လက်ခံကျင်းပခဲ့ပြီးအဲ့ဒီမှာမကြာမီအားလုံးပါဝင်နိုင်တဲ့တွစ်ဆွန်ဆွေးနွေးရေးအတွက်အပြုသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရေးဝန်ကြီးဌာနကတောက်ချာနေမှာပြောပါတယ်ဂျကာတာမြို့တော်မှာနိုဝင်ဘာ20ရက်နေ့ကနေ22ရက်နေ့ထိကျင်းပခဲ့တဲ့ဒီစီဝေးမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဂျာကာလာအမျိုးသားညွှန်ရေးအစိုးရ NUG တို့ပါဝင်ပြီးစစ်ကောင်စီဘက်ကတော့တိုက်ရိုက်ကိုစားပြုသူမပါပေမဲ့ဂျာဂန်တဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပြီးအသေးစိတ်ကိုတော့မထုတ်ပြောပါဘူးဂျာကာလာမျိုးသားညွှန်ရေးဆိုတာ NUG ရဲ့ပြောရေးဆိုခွင့်ရှိသူကတော့စစ်မှန်တဲ့တွစ်ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားပေမဲ့အနာဂတ်မြန်မာနိုင်ငံရေးမှာစစ်တပ်အတွက်နေရာမရှိပဲလက်နက်ကိုင်တပ်ဖွဲ့တွေဟာအယက်သားအစိုးရရဲ့လက်အောက်ခံဖြစ်ရမယ်လို့ရိုက်တာသတင်းဌာနကိုတုံ့ပြန်ထားပါတယ်စစ်ကောင်စီဘက်က NUG နဲ့တော်လိုင်းအင်အားစုတွေကိုအကြမ်းဖက်သမားတွေလို့ဆွဆွဲထားပြီးတွစ်ဆုံဆွေးနွေးမှာမဟုတ်ဘူးလို့အရင်တုန်းကထုတ်ပြောထားတာပါ။အင်ဒိုနီးရှားဆွေးနွေးပွဲနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုအဆက်အသွယ်မရသေးပါဘူး။ခုလုခဲ့တဲ့စီဝေးရဲ့အဓိကရည်ရွယ်ချက်ကတော့အားလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးပွဲဖြစ်မြောက်ဖို့အကြမ်းဖက်မှုတွေလျှော့ချဖို့နဲ့ပဋိပက္ခတန်ခံနေရတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလုံလုံခြုံခြုံနဲ့ပေးရနိုင်မှုဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးထာနာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံ2သံတမန်ရုံးအနေနဲ့ဖြစ်နိုင်ခြေရှိတဲ့ပထမအဆင့်ဆွေးနွေးမှုတွေစီလမ်းကင်းပေးနိုင်မဲ့အဖွဲ့တစ်ခုချင်းစီကြားသတင်းစကားတွေဖလှယ်နိုင်မှုကိုလည်းကြားရဲကြားဝင်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။